မြန်မာပါဝင်အရှေ့တောင်အရှာဒေသတွင်တရုတ်ရဲ့စီးပွားရေးနဲ့နိုင်ငံရေးဩဇာကြီးနေပေမဲ့ဒေသတွင်းနိုင်ငံတွေကတော့အမေရိကန်ကိုဘိတ်ဖက်အဖြစ်ပိုလိုလားမှုရှိတယ်လို့အရှေ့တောင်အခြားဆိုင်ရာလေ့လာရေးအဖွဲ့ဖြစ်တဲ့ ISEAS Yusuf Ishaq Institute ရဲ့ဂျာတာပရင်းနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ဒေသတွင်းအမေရိကန်နဲ့တရုတ်တို့အားပြိုင်နေချိန်မှာဂျာမိတ်ဖက်အဖြစ်ဥရောပသမဂ္ဂနဲ့ဂျပန်အပြင်အိန္ဒိယကိုပါပိုအားကိုးလာကြသလိုအာဆီယံအပေါ်မှာယုံကြည်မှုတွေကျဆင်းလာတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒီလိုအနေအထားမျိုးမှာမြန်မာအရေးအာဆီယံကျူပန်းမှုအပေါ်မှာရောဘလို့အမြင်ရှိကြပါသလဲ ISEAS သုတေသနပညာရှင်တွေကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့မြန်မာအပါအဝင်အာဆီယံ10နိုင်ငံကအစိုးရပညာရှင်စီးပွားရေးတမအရက်ဖက်အဖွဲ့အစည်းတွေကလူပေါင်း1300ကျော်ကိုမေးခဲ့တာကနေထွက်လာတဲ့ဒီစစ်တမ်းထုတ်ပြန်ပွဲမှာ ICS Yusuf Ishaq အဖွဲ့အမှုဆောင်ရာရှိချုပ်ချွန်ရှင်းကော့က
After 4 editions,The survey has proven to be more relevant than
အခုလိုစီးရခန်းစာ၄ခုထုတ်ပြီးမှစစ်တမ်းတွေကရှစ်တောင်အရှဒေသတွေမှာအလီမြန်ပြောင်းလဲလာနေတဲ့ပထဝီဝင်နိုင်ငံရေးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတွင်းကြကြပိုသိနေအောင်လုပ်ပေးနိုင်တဲ့တပ်သေးတွေနဲ့အတူပို့ပြီးတော့ရေးပါလာပါတယ်ဒီစီးရခန်းစာကကျွန်တော်တို့ထုတ်တာတွေထဲမှာလူအများဆုံးဖတ်ပြီးအများဆုံးကြိုးကားတဲ့အချက်တွေဆက်ဖြစ်နေတာပါပညာရှင်တွေသတင်းမီဒီယာတွေအစိုးရတွေစီးပွားရေးလုပ်ငန်းတွေအရက်ဖက်အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရှစ်တောင်အရှဒေသတွေတက်ရောက်မှုကြီးတဲ့လက်ရှိအမြင်တွေကျယ်ပြန့်တဲ့ပြဿနာတွေကိုနားလည်ဖို့လဲအသုံးဝင်မဲ့မိညာမှုပါ
ဒီစစ်တမ်းတွေကို2019ခုနှစ်ထဲကစထုတ်လာခဲ့တာပါဒီတစ်ခါ2023ခုနှစ်အစိုးရကံစာရဲ့ထူးခြားမှုကိုတည်တံ့မေးရမှာတော့ဒီရှစ်တောင်အရှလေ့လာရေးအဖွဲ့ရဲ့ASEAN ဆိုင်ရာညီနိုင်ရေးမှူးအကြီးတန်းသုတေသီ Saran CS က
Well this year's finding shows that the level of support towards the US is higher.
ဒီနှစ်တွေ့ရှိချက်ထဲမှာတော့ American ကိုထောက်ခံတဲ့အဆင့်ကပိုမြင့်လာတာပြနေပါတယ်။တရုတ်ဘက်ကတော့တရုတ်ရဲ့ COVID လုံးဝအမြင့်ပြတ်ရေး COVID Zero မူဝါဒကြောင့်တတိတသက်ခွဲနေတယ်လို့ဖြစ်နေတာကြောင့်ထောက်ခံမှုအထောက်အကူမဖြစ်ခဲ့ပါဘူး။တရုတ်အနေနဲ့ ASEAN ခေါင်းဆောင်တွေနဲ့လူချင်းတွေးဖို့အခွင့်အလမ်းအများကြီးဆုံးရှုံးသွားရခြင်းမှာအမေရိကန်ကတော့အာဆီယံဒေသတစ်ခုလုံးနဲ့ပိုမိုတွဲဆုံဆွေးနွေးနိုင်ရေးပို့ပြီးတော့စ조사လှုပ်ဆောင်လာနိုင်ခဲ့ပါတယ
်ဒီနေရာမှာထိုင်ဝမ်ရေးတရုတ်နဲ့အမေရိကန်ကြားတင်းမာမှုပုံများလာပြီးစီးရေးတင်းမာမှုကိုပါဒီနှစ်ထဲပုံမှန်စီးပွားရေးသဘာဝပတ်ဝန်းကျင်အရေးတွေအပြီးစိတ်ပူလာချိန်မှာဂျာမိဘအဖြစ်ဥရောပနဲ့ဂျပန်ကိုဆက်အားကိုးလာတာအပြင်အရင်နောက်မှာဆက်အားကိုးခဲ့တဲ့ဩစတြေးလျနေရာမှာအိန္ဒိယဝင်လာတာကလည်းဒီနှစ်ထူးခြားတယ်လို့ရှရွန်ကဆက်ရှင်းပြပါတယ်ဒါပေမဲ့မြန်မာနိုင်ငံကဖြည့်ဆည်းသူတွေအတွက်တော့ဒီဂျာမိဘအဖြစ်ဥရောပထက်ဂျပန်ကိုပိုအားကိုးတာများလာတာကိုရှရန်ကဆက်ထောက်ပြပါတယ်။ဒီပေါ်ဘာကြောင့်အခုလိုဖြစ်နေတာကိုအမေရိကန်အာဆီယံစီးပွားရေးကောင်စီညွှန်ကြားရေးမှူးကိုလာဖုံးမြင့်က
မြေပြင်ပေါ်တကယ်လက်တွေ့ပေါက်ရောက်မှုကြတော့အမေရိကန်ဘက်ကဒါ limitation တွေရှိတယ်။အဲတရုတ်ရဲ့လုပ်ပုံကဒါမြန်မာပြည်မှာလည်းမဟုတ်ပါဘူး။ချက်အောင်အာရှတကွင်နိုင်ငံတွေအကုန်လုံးအမေးကြီးကြီးပြည်သူပေါ်ကိုထဲ့သွင်းမစင်စားပဲနဲ့သူတို့အကျိုးမြတ်တစ်ခုတည်းကြည်တဲ့လုပ်ငန်းစဉ်တွေတရုတ်လင်္ကာတို့နိုင်ငံမျိုးတွေမှာကြွေးထောင်ကြောက်တွေအဲဒါမျိုးတွေကိုတွေ့တွေ့လာတဲ့အမြပြည်သူတွေဘက်ကဟောအစိုးရတွေဘက်ကပါထဲထဲဝင်ဝင်ကြီးဆက်ဆံမှုအတွက်ကိုတွန့်ဆုတ်လာတော့တွေ့ရတယ်မဆက်ဆံလို့လည်းမရငွေပမာဏကများတာအောင်နော်သူဖြင့်လမ်းမတာဆက်သွယ်ရေးမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကအများများတော့ဒါကို directbalance ပြန်မျှပေးဖို့အတွက်ရာအမေရိကန်ကတော့သူဖြစ်ဒီ democracy ရေးနဲ့နိုင်ငံတကာဇက်ခုံမှာဥစားအောင်နေတဲ့အတွက်လုံနိုင်တဲ့အတိုင်းဒါ limit ရှိတယ်ဂျပန်ကလုံနိုင်လုံလဲလုတ်ခဲ့ဂျိုက်ကာလိုမျိုးဖွဲ့စည်းနေတဲ့တစ်စက်လုတ်ခဲ့တယ်နောက်ပြီးတော့ပြည်တွင်းနိုင်ငံရေးဇက်ခုံပေါ့နော်အဲ့ဒီမှာနောက်ဆုံးစစ်ကောင်စီရဲ့အကြီးပိုင်းနေအထီကိုတိုက်ပောက်ရောက်မှုရှိရာလက်နက်ကိုင်ဖွဲ့စည်းနေတဲ့တိုက်ပောက်ရောက်မှုရှိတာတွေကဒီ foreign policy ဘက်ကပဲကြီးကြီး economic policy ဘက်ကပဲကြီးကြီးဂျပန်ရဲ့အခန်းကဏ္ဍပို့ပြီးတော့အရေးပါနိုင်တယ်တရုတ်နဲ့ရှင်တော့ပြည်သူဘက်ကပိုလက်ခံနိုင်တယ
်။နောက်ဒီနေ့စစ်တမ်းနဲ့ရေးပါတဲ့တွေ့ရှိချက်တခုကအာဆီယံဟာနှေးကွေးပြီးမထိရောက်တဲ့အဖွဲ့ပိုဖြစ်လာတယ်လို့ဖြေဆိုသူ82ရာခိုင်နှုန်းကျော်အထိပိုများလာတာပါ။ဒါပေမဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်နဲ့ကျိုးပန်းမှုအခုချိန်ထိမဖြစ်မြောက်တဲ့အပေါ်မှာတော့လက်ရှိနိုင်ငံတကာကျိုးပန်းမှုနဲ့မရနိုင်သေးတာကိုအာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ဆိုရနဲ့တွေ့တာပါဝင်လမ်းကြောင်းတင့်တဲ့လုံနိုင်ဖို့ဒီစစ်တမ်းမှာတွေ့ရှိခဲ့ပုံကိုလည်းရှရွန်ကဆက်ပြီ
း The preference generally in this region is to engage in independent
ဒီဒေသထဲမှာအများလိုလားနေတာတွေကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမှုတွေလုပ်ဖို့ပါအဲ့ထဲမှာ NUG လည်းပါပါတယ်နိုင်ငံကအတိုင်းဝိုင်းကတညီတညွတ်ချင်းတုံ့ပြန်မှုပြအောင်စူးစမ်းနေတာထက်ပိုပြီးတော့အလုပ်ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ မြမအရေးကိုကုလသမဂ္ဂထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတွေမှဆွေးနွေးခဲ့တာတွေရှိပေမဲ့တကယ်တော့အပြစ်သဘောအတိအကျဖြစ်မလာခဲ့ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကပဲလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အကြမ်းဖက်မှုရှော့ချနိုင်ဖို့ကြိုးပမ်းခဲ့တယ်။အခုထက်ထိတော့ဒီထုတ်ပြန်ချက်မျိုးကအာဆီယံကြိုးပမ်းမှုကိုထောက်ခံပေးတာနဲ့ဥဆောင်မှုယူပေးဖို့လမ်းပြတာတွေတော့ရှိပါတယ်။အဲ့တော့နိုင်ငံအများစုခံစားလာရတာကနိုင်ငံတကာအတိုင်းဝိုင်းနဲ့တည်းမရတော့ဘူး။ပြည်တွင်းကအဖွဲ့တွေအားလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းမှာဖွင့်ပြီးတော့စ조사တက်ပြီလို့ဖြစ်လာတယ်လေ။အဲ့ဒီထဲမှာ NUG နဲ့မကပါဘူး။နိုင်ငံနဲ့တခြားအဖွဲ့တွေအများကြီးပါပါတယ်။တိုင်းရင်းသားလက်နက်က EAO တွေနဲ့ PDF တွေနောက် CRPH လွှတ်တော်ကိုစားပြုကော်မတီတို့လည်းအပါအဝင်ပါ
။တကယ်တော့မြန်မာရေအင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌအဖြစ်ကြိုးပမ်းလာချိန်မှာမလေးရှားဘက်ကလည်းထိုင်းကိုပါပို့လုပ်ပေးဖို့တောင်းဆိုလာတာကလည်းထူးခြားတယ်လို့ဒီအာဆီယံကြွေးကျင်သူတွေကဆိုပါတယ်ခင်ဗျ။